တော်ရရှိမှခင်ဗျာဘုန်းတော်ကြီးအကြောင်းကဓမ္မယုံတစ်ခုအတွင်းလူမျိုးစုံစုယုံထိုင်းနေကြစဉ်တစုံတစ်ယောက်ကသီလသမာဓိပညာရဖို့ဘာသာရေးစကားပြောကြရမှာမသိင့်တော်တဲ့ဥပမာတစ်ခုနဲ့စတင်လိုက်ပါတယ်ငားများကြပြီဆိုမှတော့တဲ့ငားရဖို့အရေးကြီးတယ်တဲ့ဒီတော့နောက်တစ်ယောက်ကငားများတဲ့နေရာမှာငားရဖို့အရေးကြီးတယ်ဆိုပေမဲ့ရတဲ့ငားအရေးအတွက်ကနည်းနေလို့ပဲဖြစ်မှာလေများများရပြီဆိုပြန်ရင်လေအကောင်သေးသေးလေးပြီဆိုရင်ဘာလို့မှလဲတဲ့အကောင်ကြီးကြီးနဲ့များများရဖို့အရေးကြီးတာပေါ့တဲ့ဒီတော့နောက်တစ်ယောက်ကငားများတဲ့နေရာမှာဘာငားပဲရရကြီးကြီးသေးသေးနည်းနည်းများများရရင်ပြီးရောဆိုပြီးတွေးခေါ်တာဟာသိအဆင့်မရှိဘူးတဲ့ငားများတဲ့နေရာမှာတွေးကြရ8000ငားတွေမဟုတ်ပဲငကြင်းလိုချင်ငကြင်းငပတ်လိုချင်ငပတ်ငခူးငရင်ငပုံနာကိုကြိုက်တဲ့ငားကိုပဲရအောင်မြားနိုင်ဖို့အရေးကြီးတယ်တဲ့။ဘယ်ငားဟာဘယ်ငစားကိုကြိုက်တယ်ဆိုရက်အသက်ဆိုင်ရာငစားတွေကွဲပြားနေတာကိုအခြေခံပြီးတော့ငစားတတ်တတ်မယ်ဆိုရင်ဘယ်ငားကိုသာရအောင်မြားမယ်ဆိုတဲ့အဆင့်မြင့်ငါးဖန်းပညာကိုရောက်လာမှပဲလို့ပြောပါတယ်။အဲ့ဒီနေရာမှာနောက်ပုဂ္ဂိုလ်တို့ကမြင့်ရဲ့ချောင်းရဲ့အင်းရဲ့အိုင်ရဲ့ဆိုပြီးတော့ရေတွေရှိနေတိုင်းအဲ့ဒီရေတွေတဲမှာငါအမျိုးစုံရှိနေတာမဟုတ်ပါဘူးတဲ့တချို့ရေတွေတဲမှာငကြင်းမရှိဘူးတဲ့ငကြင်းမရှိတဲ့ရေတဲမှာငကြင်းကြိုက်တတ်တဲ့ငစားကိုတတ်ပြီးတော့ငကြင်းရအောင်ဖမ်းမယ်ဆိုပေမဲ့ငကြင်းမရနိုင်ပါဘူးတဲ့ဒါလည်းဟုတ်နေတာပဲအဲ့ဒီပုဂ္ဂိုလ်ကပဲဆက်ပြီးပြောပြမှာလေမြစ်ပဲဖြစ်ဖြစ်အင်းအိုင်ချောင်းမြောင်းပဲဖြစ်ဖြစ်ငားများတဲ့နေရာမှာတကယ်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ဟာအပေါ်ရန်ရေမျက်နှာပြင်ကိုကြည့်လိုက်ုံနဲ့ရေအောင်ထဲမှာဘာငားတွေရှိတယ်ဆိုတာသိနိုင်တယ်တဲ့အဲ့ဒီငားတွေတဲကမှသူဖမ်းညင်တဲ့ငားကိုရွေးပြီးမရမကဖမ်းနိုင်မှုသိအရေးကြီးတယ်တဲ့အဲ့ဒါငားများခြင်းရဲ့အစင်းမြင့်ပညာရပဲလို့ပြောပါတယ်ဒီမှာရင်အတော်ကြာကြာဘာမှမပြောဘဲငြိမ့်နေတဲ့ပုဂ္ဂိုလ်ကြီးတူဟာငားများခြင်းရဲ့ရည်ရွယ်ချက်နဲ့အရသာခံမှုငားများခြင်းရဲ့အနုပညာမြောက်မှုမမြောက်မှုအစိတ်ပိုင်းတွေကိုစတင်ဆွေးနွေးပါတယ်ဘာငားရရချက်စားဖို့ကြော်စားဖို့ကင်စားဖို့ဆိုတဲ့အဆင့်ဟာအခြေခံအဆင့်မူကြိုအဆင့်သာဖြစ်တဲ့အကြောင်းဘာတွေပဲရရများများရရမယ်ဆိုတဲ့အဆင့်ဟာမူလတန်းအဆင့်သာဖြစ်တဲ့အကြောင်းများများနဲ့ကြီးကြီးတွေရရမယ်ဆိုတဲ့အဆင့်ဟာအလေတန်းအဆင့်ဖြစ်ကြောင်းကိုကြိုက်တဲ့ငားကိုပဲရအောင်ဖမ်းမယ်ဆိုတဲ့အဆင့်ဟာအထက်တန်းငားဖမ်းပညာဖြစ်တဲ့အကြောင်းအဆင့်တွေခွဲပါလေမမြင်ရတဲ့ရေအောက်ကငားတွေကိုခံမှန်းပြီးတော့ထိုးတွင်သိမြင်နိုင်တာတွေကိုတော့ကောလိတက္ကသိုလ်အဆင့်ဖြစ်လာပြီလို့ဆိုပါတယ်ဒီတဲ့မြင့်မို့ကတော့ငါးဖန်းရင်သမာဓိကိုထူထောင်ဖို့ခန္တီဆိုတဲ့သီးခံစိတ်ရှိခြင်းကိုမတည်ဖို့ဘာညာနဲ့သီလသမာဓိပညာပိုင်းကိုဥတည်ပြီးပြောလာပါတယ်ဒီချိန်မှာပဲဆရာတော်ဘုရားကြီးဓမ္မယုံထဲကိုကြွလာပါတယ်ဆရာတော်ကြီးကအားလုံးအနေနဲ့သီလသမာဓိပညာရကြဖို့ကြိုးပမ်းတဲ့နေရာမှာငါးများတာနဲ့ဥမာထားပြီးပြောကြဆိုကြတာကိုတစ်ဖက်ခန်းကနေပြီးစလေဆုံးကြားနေရပါကြောင်းမိန့်တော်မူပါတယ်လောကုတ္တရာဆိုင်ရာသီလသမာဓိပညာအကြောင်းဆွေးနွေးကြမှာဒီတဲ့ကောင်းတဲ့ဥပမာပေးနိုင်ရင်ဒီတဲ့သင့်မြတ်တဲ့ဥမာပေးနိုင်ရင်ပို့ပြီးတော့သင့်တယ်မဲလို့မိန့်မာတာကြားနာခဲ့ရမှုပါတယ်ခင်ဗျာဆက်လက်တင်ပြပါမယ်ကျမ်းမှာခန်းကြပါလိမ့်ကျွန်တော်ပြောပါ